ကိုရာဗာကာဂိုဒီစံသမှုတွေကိုဇူလိုင်လအတွင်းမှာပထမဆုံးအကြိမ်ဖြစ်တဲ့ကျေကျေပြန့်ပြန့်ဆန်းသတော်မှာဖြစ်တယ်လို့အမေရိကန်ကမိုဒါနာဇီဝနည်းပညာကုမ္ပဏီကပြောလိုက်ပါတယ်။ COVID-19 ကာဂိုဒီထုတ်လုပ်နိုင်မှုအတွက်မိုဒါနာကုမ္ပဏီကအမေရိကန်မျိုးသားကျန်းမာရေးဌာနနဲ့အတူလုပ်နေတာဖြစ်ပါတယ်။အမေရိကန်မှာရှိလာကြရင်စေနာဝန်ထမ်း3000လောက်ကိုပထမဆုံးအကြိမ်ဖြစ်တဲ့ကျေကျေပြန့်ပြန့်ဆန်းသတော်မှာဖြစ်တယ်လို့ကုမ္ပဏီကမနေ့ကပြောပါတယ်။ဒီနေ့ကတချို့ကိုတကယ်ဆန်းသက်ကာဂိုဒီအစ်စ်ထိုးပေးပြီးတချို့ကိုတော့အနေနဲ့မရှိတဲ့ဆန်းသက်စီထိုးပြီးတော့နိုင်ရှင်သူတင်နာပြုမှာဖြစ်ပါတယ်။အချိန်တွေမှာပဲတရုတ်ဇီဝနည်းပညာကုမ္ပဏီ Sinovac ကလည်းသူတို့ရဲ့ကာကွယ်ဆေးကိုပတ်စုံနိုင်ငံကစီနာဝန်ထမ်း9000လောက်နဲ့ရှီလာမှာစမ်းသပ်သွားဖို့စီစဉ်နေပါတယ်။ဒါပြင်ဗြိတိန်ကအောက်ဆိုတက်ကူကလည်းသူတို့စီကထုတ်လုပ်ထားတဲ့ကာကွယ်ဆေးကိုပတ်စုံမှာပဲစမ်းသပ်သွားမှာဖြစ်ပါတယ်။မေဂန်သူရကတော့ပုဂ္ဂလိကတခွက်ကန်းအနေနဲ့အတူပေါင်းပြီး Operation Warp Speed လို့ခေါ်တဲ့စီမံကိန်းကိုလုပ်နေပါတယ်။အဲဒီကနေ COVID-19 ကာကွယ်ဆေးတန်း300လောက်ကိုဇန်နဝါရီလောက်မှာထုတ်လုပ်နိုင်ဖို့မျှော်လင့်နေပါတယ်။ဒါမဲ့ကာဝယ်ဈေးတွေအလုတ်ဖြစ်မယ်ဖြစ်ဘူးဆိုတာဘာမှအာမခံချက်မရှိသလိုအလုတ်ဖြစ်မယ်ဆိုရင်တော့လာအနေငယ်ထပ်ပို့ပြီးအကာအကွယ်ရကြမှာဖြစ်တယ်လို့ကျောင်းကျင်သူတွေကပြောပါတယ်။အခုဆိုရင်ကမ္ဘာတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း5000ကျော်နဲ့သေဆုံးသူ4000ကျော်သွားပြီဖြစ်ပါတယ်ခင်ဗျာ။